ခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်နဲ့ KIA အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ထောင်ထဲချီတဲ့စစ်ပီးဒုက္ခသည်တွေတနိုင်းမြို့နယ်ဖခင်ကျောင်းတွေမှာခုလုံနေကြရပါတယ်။ရခိုင်မျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းကွဲလွန်သွားခဲ့ပြီးဆိုတာနဲ့လူခွင့်ရည်နဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာချက်အမျိုးသမီးတဦးရဲ့ဘဝနဲ့အာမံကိုဖော်ကျူးတဲ့ရုပ်တံဇလံအကြောင်းကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုနယ်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်တနိုင်းဟူကောင်းဒေသနံပြူဘက်မှာပြီးခဲ့တဲ့အပတ်အတွင်းအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNY အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပြေဒုက္ခသည်တွေတနိုင်းမြို့နယ်ဖျားเจ้าတွေမှာဇက်တိုက်ခိုးလုံလာကြသလိုတချို့ကတော့ဒုက္ခသည်မဟုတ်ဘူးဆိုပြီးဟန်တားမှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနောင်လုံကုံရာကျေးရွာအနီးတိုက်ပွဲတွေဖြစ်လာပြီးရွာထဲမှာလက်နက်ကြီးကြားရောက်လို့ဒေသခံတွေထွက်ပြေးလာနေကြတာဖြစ်ပါတယ်။တနိုင်းဒေသရွှေမော်ရှိတဲ့နေရာနံပြူငါကားနံခမ်းရွာတွေကဒုက္ခသည်အဖြစ်ပြေးလာတဲ့ဒေသခံတွေကိုအစိုးရအနေနဲ့ဒုက္ခသည်အဖြစ်သတ်မှတ်ပေးလို့မရဘူးဆိုပြီးပြောဆိုမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဇွန်လ15ရက်နေ့နောက်ဆုံးထားပြီးတနိုင်းဒေသရွှေမော်10ခုကိုတပ်မတော်ကနေဖယ်ရှားပြီးနောက်ပိုင်းဒေသတွင်တိုက်ပွဲဖြစ်ပွားလာသလိုထောင်ထဲချီတဲ့ဒေသခံတွေကလည်းစစ်ပြေးဒုက္ခသည်အဖြစ်တိမ်းရှောင်နေကြရပါတယ်။
လာမယ့်စက်တင်ဘာလတွင်ကရင်ပြည်နယ်ဖားပုံမြို့နယ်ဣတုဒါဒုက္ခတဲစခန်းမှာစာနာရိခာပုံမှန်ထောက်ပံ့မှုအကူအညီရပ်ဆိုင်းတော့မှာဖြစ်လို့စစ်ပြေဒုက္ခတဲတရာကျော်ကနေနေရပြန်ဖို့စီစဉ်နေပြီဖြစ်ပါတယ်။ဒုက္ခတဲတွေဆက်လက်ရပ်တည်ဖို့အခက်အခဲရှိနေသလိုနေရပြန်ရင်လည်းမြေမြုပ်ပိုင်းအန္တရာယ်တွေဆိုးရိမ်နေရတာကြောင့်နေရပြန်မဲ့စီစဉ်ကိုဆွေးနွေးတိုင်ပင်နေစေဖြစ်တယ်လို့၎င်းတို့ကိုအကူအညီပေးနေတဲ့ကရင်မျိုးရမီအဖွဲ့ KWO သူရင်မှုနော်ကညောဖော်ကပြောပါတယ်။ဣတုဒါပြည်တွင်ဒုက္ခတဲ့စခန်းမှာလူရည်3000ကျော်ရှိပြီးတော့အလူရှင်တွေကစာနာရိတ်ကဖြစ်စံကိုအဓိကထားထောက်ပပေးထားပါတယ်။2006ခုနှစ်မှာ KNU နဲ့အစိုးရတပ်မတော်တို့ထိုးစစ်ဆင်နေမှုကြောင့်နေရာစွန့်ခွာရသူတွေယာယီခုလုံနေတိုင်းပို့ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ဘေးကဣတုဒါဒုက္ခတဲ့စခန်းကိုဖွေလည်ထားခြင်းဖြစ်ပါတယ်
။ရခိုင်အမျိုးသားပါတီ ANP ဒုတိယဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးဖိုးမင်းခေါ်ဦးဘိုးမင်းဟာဇွန်လ18ရက်စနေနေ့ညနေ9နာရီအချိန်မှာဦးမကင်ဆာယောဂါနဲ့စစ်တွေမျိုးသူ့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ဦးဖိုးမင်းဟာရတိတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့2010နဲ့2015ရွေးကောက်ပွဲမှာဇက်တိုက်အနိုင်ရရှိခဲ့သူဖြစ်တယ်လို့ဦးဖိုးမင်းဟာရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ကိုဖွဲ့စည်းကြတဲ့ကပါဝင်လာသူတဦးလည်းဖြစ်ပါတယ်။အဲ့ဒီမတိုင်မီကတည်းကရခိုင်ပြည်လွမြောက်ရေးအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့တယ်လို့မွန်နဲ့ကရင်တော်လှန်ရေးခေါင်းဆောင်တွေနဲ့ဆက်သွယ်ပြီးရခိုင်ပြည်လွမြောက်ရေးအတွက်အကူအညီတောင်းခံခဲ့တဲ့အပြင်ရခိုင်ပြည်လွမြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဘိုးမူခိုင်မိုးလင်းနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အတွက်မြန်မာအစိုးရရဲ့နှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရသူတဦးလည်းဖြစ်ပါတယ်။အသက်80နှစ်အရွယ်ဦးဖိုးမင်းကွယ်လွန်သွားတဲ့အတွက်ပါတီအတွက်သာမကရခိုင်အမျိုးသားတွေအတွက်ပါအစားထိုးမရတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပါတီအထွေထွေတွင်ရင်မှုဦးထွန်းအောင်ကျော်ကပြောပါတယ
်။ငင်းချမ်းရေးဖြစ်စဉ်နဲ့မီဒီယာခန့်ကန့်ခေါင်းစဉ်နဲ့ရှမ်းတန်တော်စစ်သတင်းကြံတွေကနေဦးဆောင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာဆွေးနွေးပွဲတရပြုလုပ်ခဲ့ပါတယ်။ဇွန်လ20ရက်နေ့ကတောင်ကြီးမြို့မှာကျင်းပခဲ့တဲ့အဆိုပါဆွေးနွေးပွဲမှာငင်းချမ်းရေးဖြစ်စဉ်ကြောင်းငင်းချမ်းရေးဖြစ်စဉ်မှာပြည်နယ်ဆိုရပါဝင်ခွင့်အခန်းကဏ္ဍတိုင်းမီဒီယာတို့ရင်ဆိုင်နေရတဲ့ပြဿနာဒီမိုကရေစီနဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆတဲ့ကောင်းစဉ်တွေနဲ့ဆွေးနွေးခဲ့ကြတာပါ။ရှမ်းဖွဲ့စည်းကုစရဲ30ခန်းတက်ရောက်ခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေကတော့ကြားဖြူပါတီကမိုင်းပန်မြို့နယ်ပြည်နယ်လွှတ်တော်ကုစရဲဆိုင်းနောင်ရှမ်းပိုင်းချန်နယ်အရီတာဆိုင်းစင်ရှမ်းတန်တော်စေကဆိုင်းအောင်လှနန်းဆိုင်ဖူးနဲ့ကြားကောင်းပါတီတွေ့ဖက်သွေးမှုပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPTGC အသွေးမှုများဖွဲ့ဝင်ဆိုင်းကျော်ညို့တို့ပါဝင်ဆွေးနွေးခဲ့ကြပါတယ်။
မြန်မာနိုင်ငံမှာ2005 2016တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်တဲ့စာရင်းကိုဇွန်လ18ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာကချင်ပြည်နယ်မှာတော့အောင်မြင်မှုရာခိုင်နှုန်း130ရာခိုင်နှုန်းရှိပြီးတနိုင်ငံလုံးမှာအဆင့်73ဝင်ခဲ့ပါတယ်တက္ကသိုလ်ဝန်ထမ်းထူးချွန်စွာအောင်မြင်သူတွေထက်က6ဘာသာဂုဏ်ထူးရှင်18ယောက်5ဘာသာဂုဏ်ထူးရှင်52ယောက်ရှိခဲ့ပြီးဖြေဆိုတဲ့ကျောင်းသားဦးရေ3638ယောက်အထက်မှာအောင်မြင်သူစည်းရင်းကတော့9209ယောက်ဖြစ်တယ်လို့ကြေညာချက်အရသိရပါတယ်ကချင်ပြည်နယ်မှာမြမတက်မတော်နဲ့ကချင်လက်နက်ကင်တွေကြားပဋိပက္ခတွေဖြစ်နေတာကြောင့်ကချင်လူထုကျောင်းသားများရဲ့ပညာရေးထိခိုက်နစ်နာမှုတွေလက်ဟာမှုတွေရှိနေစေဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရန်ကုန်မြို့မှာဇွန်လ14ရက်နေ့ကနေ19ရက်နေ့အထိကျင်းပခဲ့တဲ့တစ္ဆမအကြိမ်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ဟပ်စေတဲ့မှတ်တမ်းရုပ်ရှင်ပိတ်ကားကိုပြသခဲ့ကြပါတယ်။အဲဒီဇက်ကားထဲမှာချင်းအမျိုးသမီးတဦးရဲ့ခံစားကြုံတွေ့ရတဲ့ဘဝရသစုံတွေကိုရုပ်ကြွဖော်ပြထားတယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့ slide robot ကနေစူးစီးထားပြီးတော့ဆိုင်းမင်းကနေတင်ပြထားပါတယ်။
White flower from Chinland လို့မည်ပေးထားတဲ့ချင်းတောင်တန်းမှာတော်ရိုင်းပန်းဆိုတဲ့မှတ်တမ်းရုပ်ရှင်ဟာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကမိုင်းလိုင်းကီရဲ့ဘဝဖြတ်သန်းမှုကိုပုံဖော်ထားတာဖြစ်ပြီးချင်းမျိုးသမီးတွေရဲ့ဘဝကိုမီးမောင်းထိုးပြချင်လို့ခုလိုရိုက်ကူးတာဖြစ်တယ်လို့စီစင်တူနီနုချင်းအမျိုးသမီးအဖွဲ့မှမိုင်းလျားနိုင်ကျဲကပြောပါတယ်
ချင်းအမျိုးသမီးနဲ့ဒီနဲ့ပတ်သက်တဲ့ချင်းကလေးထုံနှန်းစင်လာပြီပေါ့နော်လက်ထိတ်ညှားတာရယ်ကွာရှင်းတာရယ်ပြီးတော့အမွေဆက်ခံတာရယ်ပြီးတော့ balance scan moment ဆက်တဲ့ဖြစ်ပေါ့နော်ကျမတို့အတိတ်အတာတွေလေ့လာဖြစ်တယ်ဆိုတော့အဲ့ဒီမှာတွေ့ရတယ်ကျမတို့ဒီအမျိုးသမီးချင်းအမျိုးသမီးတွေရဲ့ဘဝကို highlight လုပ်ခြင်းလို့လေဒီမိမောင်းထုပြခြင်းတဲ့သဘောနဲ့အဲ့ဒီဇလန်းကိုရိုက်ဖြစ်ခဲ့တာပ
ါ၎င်းရဲ့ဘဝဖြစ်တမ်းမှုကိုရုပ်ရှင်ဖြင့်ရိုက်ကူးခံရတဲ့သားတဲ့မိခင်အိမ်ထောင်ခွဲအမျိုးသမီးမိုင်းလိုင်းကီကသူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ်
။ဘာကြီးရဲ့နောက်ခွေမှာတော့မျက်ရည်ကအများကြီးရှိတာပေါ့နော်။ဒီနိုင်ငံကြီးလောကမှာလည်းဖြစ်ဖြစ်ပေါ့ဒီပါတိုင်းလူမှုရေးပေါ့ကျမတို့ချင်းချင်းနဲ့မှာဆိုလို့ရှိရင်တော့အမျိုးသမီးတိုင်းကဧသတစ်ခုနဲ့တစ်ခုပဲမတူတာ။နှီးမျိုးစုံနဲ့ခွဲခြားဆက်ဆံခံရတဲ့ဟာတွေအများကြီးရှိတယ်။ကျမကပထမနိုင်ငံကြီးလုပ်ဖြစ်ရတဲ့အကြောင်းရင်းကဒီတန်တာရအစ်မလို့ဖြစ်ဖြစ်အုပ်စုကြီးရောအစ်မလို့ဖြစ်ဖြစ်ပေါ့ကျမတို့အမျိုးသမီးတွေကမပါဝင်ထိုင်မှုပေါ့အမျိုးသမီးတွေနဲ့ဒီနိုင်ငံကြီးနဲ့မဆိုင်တလို့မျိုးပေါ့နော်ကျမတို့နေခဲရတဲ့
ချင်းတောင်တန်းမှာတော်ရင်ပန်းမှတ်တမ်းရုပ်ရှင်မှာအိမ်ထောင်ခွဲမိခင်တယောက်ရဲ့အာမန်အနိုင်မခံအရှုံးမပေးတဲ့ချင်းမျိုးသမီးတဦးရဲ့နိုင်ငံကြီးလောကထဲဝင်ရောက်လာပုံဒလိထုံနှန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပုံဖော်ထားတာဖြစ်ပါတယ်ချင်းမျိုးသမီးတွေခွဲခြားဆက်ဆံရတဲ့အကြောင်းကိုလည်းမိုင်းလျာနိုင်ကျဲကအခုလိုပြောပါတယ်
ဒီကွာရှင်းချင်းလာဆိုရင်ဒီအမျိုးသမီးတွေလိုလုံးဝဒီဖြစ်စီတွေတိုင်ဆိုင်ခွင့်မရှိသလောက်မပြည့်သလောက်ဖြစ်နေတာကိုလည်းတွေ့ရတယ်ပြီးတော့ဒီလက်ထပ်ချင်းမှာချင်းမှာလည်းအဲ့လိုပဲဖြစ်လို့လဲဆိုတော့ဒီတနေ့ကျရင်ဒီသူယောက်ျားယူပြီးတော့သူ့အမျိုးသားထက်ပါသွားမှာမဟုတ်လို့ဆိုတာဖြစ်ပေါ့နော်ဒီအမျိုးသမီးတွေလိုလုံးဝတိုင်ဆိုင်ခွင့်မရှိအောင်ပေါ့နော်ခွဲခြားထားတာကိုတွေ့ရတယ
်ပစ္စမကျိန်မြောင်ရုပ်ရှင်ပွဲတော်မှာမှတ်တမ်းတင်ရုပ်ရှင်နဲ့ချင်းတောင်တမတော်ရိုင်းပန်းဆိုတဲ့ချင်းမျိုးသမီးဆက်ကားအပါဝင်ရုပ်ရှင်ပေါင်း54ကားနဲ့နိုင်ငံတကာမှတ်တမ်းရုပ်ရှင်12ကားပြတ်တက်ခဲ့ပါတယ
်ဆက်ပြီးတော့မြန်မာနိုင်ငံမှာဇွန်လ18ရက်နေ့ကထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲစေရန်စာမေးပွဲအောင်စင်းမှာရခိုင်ပြည်နယ်အောင်ချက်ကနနစ်စက်တိုက်ရာခိုင်နှုန်းအနှိမ်ဆုံးမှာရှိနေပါတယ်။ဘာကြောင့်အခုလိုဖြစ်နေပါသလဲ။ရခိုင်ပြည်နယ်ပညာရေးကဏ္ဍအတွက်ဘာတွေပြုပြင်ဖို့လိုအပ်နေသလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
။ရခိုင်ပြည်နယ်မှာ2018ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြစ်ဆိုသူပေါင်း3,640ဦးရှိခဲ့ပြီးအဲ့ဒီထက်က6ဘာသာကုန်ထူးခြား26ဦးအပါအဝင်စုစုပေါင်း6,590ဦးသာအောင်မြင်ခဲ့တယ်လို့သိရပါတယ်။အခုလိုအောင်မြင်မှုနှင်းကြရတာဟာစားဝတ်နေရဲ့အဆင်ပြေမှုကြောင့်ဖြစ်ရတာလို့အငင်းကြတောက်စရာတူဖြစ်သူဆရာသန်းထွန်းကအခုလိုပြောပါတယ်
။ရခိုင်ပြည်နယ်ဒီလေဒီသားတွေမှာဆရာဆံမမလုံလောက်တဲ့ကြံစည်တွေကမရှိဘူး။ရှင်ရဲ့ဝတ်တင်မှုလည်းရှိတယ်။ကျောင်းဆောက်လည်းမကောင်းဘူး။ဆရာဆံမနေရာလည်းမပြည့်စုံဘူး။
ကျောင်းပေါင်းလုံးဆောင်တဲ့ခါမှာတန်တီးဟာမြန်မာနိုင်ငံမှာအောင်ကျက်အများဆုံးဆင်ကြောက်သွားတယ်လို့ဒီလိုပဲပြောလို့ရတာကြီးကြီးရပါဘူး။လာမယ့်နှစ်တွေမှာဒီလိုမဖြစ်ရအောင်ကျောက်သူကျောက်သားတွေကြိုးစားရမှာဖြစ်တယ်လို့ဖန်ကြားဖို့ရှာတဲ့ဆရာဆရာမအားကလည်းလုံလောက်ဖို့လိုတယ်လို့မြောက်ဦးမြို့ကလေတန်းပြဆရာတူကခုလိုပြောပါတယ်။ကျောင်းတွေကလည်းဆရာမရောက်အောင်တော့ပေါ်တော့ဖြစ်ဖြစ်ဖြစ်က
看他这样说。然后这个了我在这时候听见了什么哈是关键的。就我出去过一个人把咱俩能赶紧去用到路上的人。然后这个如果嘛到咱俩调换本来的时候我听你那个人你叫你嘛想想嘛到把咱俩走的时候我能不能听你那个他们就说看到了。
Rakai berani mati naik tak kudu hundeh, awamnya muiya gay nunga. Sekon naik dah sama, tak cahut aci dia tu ya. Awsha ni sumpit dulu. Lengkai deh naik kali, champion ni biji. Awsha ni sumpit kebara. Mungkin ni garo di naik awsha le se tak dah sama, tak naik na. Awsha amnya sumpit dulu. Lengkai deh naik kali, tak naik lama awsha amnya sumpit. Nanti zat dia dek kebara.
Aku sebi dengan cinta guna senjaya mawas.
Asoya Tamrone, Gatinula Yetamro, Kay, a Jap Pipwara type way down. Town Chile, Sipiedoka, they written Imune, Piajam Rima, Kulun Lani Jabare. Yakan Muda Party, ANP, Dudia Ogatale, Pie, Yakan Bine Luto, Dudia Ogatale, Piede, Upome Ha, Setre Mune, Ima, Quelun Dwagabare.
The Russian way could not sing Kajaragaro, BNI, why not? Darigan, a person, Den Setwame, Dany, the Ten Rabbit Pipare. Now the chamber is the map and so do ya a washing, Jamaica and that.
Tai Neza Didagani Susie Tolumbini, Tai and the Rinwakanago Nasin Gejara washing.